Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံကနေ2015ခုနှစ်ဧပြီလ26ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ရှင်ကျမစုမော်ပါရှင်ဒီညပိုင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါနီပေါ်နိုင်ငံခတ်တမန်ဒုမြို့တော်မှာဒီကနေ့မှလည်းနောက်ဆက်တွဲငလျင်လှုပ်ခတ်ခဲ့ပါတယ်တည်ဆုံသူက2200ကျော်သွားပြီဖြစ်ပြီးနိုင်ငံတကာကလည်းကယ်ဆယ်ရေးလုပ်ငန်းတွေအကူအညီပေးဖို့ကြိုးစားနေကြပါတယ်နောက်သမ္မတအိုဘားမားရဲ့အီးမေးလ်တချို့ကိုရုရှားဟက်ကာတွေကခိုးယူဖတ်ခဲ့တယ်ဆိုပြီးတော့အမေရိကန်သတင်းစာရေးတစောင်ကဖော်ပြလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညပိုင်းတင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့အမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်မှုဆိုင်ရာနိုင်ငံတကာလေးလာရေးအစီအစဉ်နဲ့မြန်မာနိုင်ငံကလွှတ်တော်နဲ့အရက်ဖတ်အဖွဲ့အစည်းကကိုယ်စားလှယ်အဖွဲ့မနေ့တုန်းကဝါရှင်တန် DC မြို့တော်ကိုရောက်လာပြီးဖြစ်ပါတယ်သူတို့ဘာတွေများလာပြီးတော့လေ့လာကြပါသလဲ
သူတို့ဒီမှာတော့သူတို့ဒီကကွန်ဆက်ရှင်ချင်းပြည်ထောင်စုကလေ့လာမယ်လေလေ့လာပြီးရင်သူတို့နိုင်ငံတွေလိုရတာ
ပြည်သူလွတ်တော်ကိုယ်စားလှယ်ဦးတည်မောင်ဦးဖြစ်ပါတယ်ရှင်မကြခင်မှာအပြည့်အစုံနားဆင်ရပါမယ်နောက်ပိုင်းမှာလည်းအမေရိကန်ပြည်ထောင်စုကချီးမြှင့်တဲ့နိုင်ငံတကာအမျိုးသမီးတက်တီရှင်စုအတွက်ရွေးချယ်ချီးမြှင့်ခံရတဲ့ကချင်တိုင်းရင်းသူမတ်မေစပယ်ဖြူနဲ့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးဖို့ရှိသလိုတနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများတတိစကားအစီအစဉ်လေးကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့တနင်္ဂနွေနေ့ညချမ်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမသိင်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်နီပေါ်နိုင်ငံခတ်တမန်ဒုမြို့တော်မှာဒီကနေ့တနင်္ဂနွေနေ့မှာလည်းပြင်းအား 6.9 မဂနီတူးရှိတဲ့နောက်ဆက်တွဲငလျင်လှုပ်ခတ်ခဲ့ပါတယ်မနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်တည်ဆုံသူအရေအတွက်ဟာလည်းဒီကနေ့မှ2200ကျော်သွားပြီဖြစ်ပြီးအိုးအိမ်နေနဲ့အခြေခံအဆောက်အုံတွေလည်းပျက်စီးဆုံးရှုံးခဲ့ရပါတယ်ငလျင်ဘေးဒဏ်ကနေကူညီကယ်ဆယ်ဖို့အတွက်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်းစုံကအရေးပေါ်တုံ့ပြန်ကယ်ဆယ်ရေးအဖွဲ့တွေဆေးလွှတ်နေကြပါတယ်ဒီကနေ့လှုပ်ခတ်ခဲ့တဲ့နောက်ဆက်တွဲငလျင်ဟာခတ်တမန်ဒုမြို့တော်အရှိဖက်မိုင်40ခန့်အကွာမြေအောက်အနက်ပေ3000ကျော်ကိုဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ပြီးစတူယန်မိုင်30နီးပါးတက်ရောက်မှုရှိမယ်လို့အမေရိကန်ဘူမိပေဒါသုတေသနအဖွဲ့ကပြောပါတယ်နီပေါ်နိုင်ငံမြို့တော်ခတ်တမန်ဒုမြို့တော်ရဲ့မြောက်ဖက်မိုင်နှဲငယ်အကွာကတိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလည်းငလျင်တန်းကြောင့်တည်ဆုံသူတွေနဲ့ပျက်စီးဆုံးရှုံးမှုတွေရှိနေတယ်လို့သတင်းရှင်းမြစ်တွေက VOA ကိုပြောပါရယ်။အိန္ဒိယနိုင်ငံမှာလည်းငလျင်ကြောင့်အနည်းဆုံးလူပေါင်း34ယောက်တည်ဆုံခဲ့ရတယ်လို့တခြားဘင်္ဂလားဒေ့ရှ်ဘူတန်နဲ့တရုတ်နီပေါ်နေဆက်ဒေသတချို့မှာလည်းငလျင်ရဲ့ရိုက်ခတ်မှုကြောင့်အပျက်စီးတွေရှိခဲ့ပါရယ်။ငလျင်ကြောင့်အသက်ဆုံးရှုံးခဲ့ရသူတွေအတွက်အမေရိကန်ပြည်ထောင်စုကဝန်ထမ်းကြေကွဲရာကြောင့်ထုတ်ဖော်ပြောဆိုခဲ့တယ်လို့ငလျင်တန်းကယ်ဆယ်ရေးအတွက်ရန်ပုံငွေဒေါ်လာ1,000,000ချက်ချင်းပေးသွားမယ်လို့လည်းကတိပြုထားပါတယ်ရှင်
။အဲခိုင်တန်းနဲ့ချိတ်ဆက်နေတဲ့အဖွဲ့တစ်ခုဖြစ်တဲ့နူစရာတောင်းနဲ့သူ့ရဲ့မဟာမိတ်တွေတင်ပိုက်ထားတဲ့ဆီးရီးယားနောက်မြောက်ပိုင်းကအဓိကကျတဲ့ဂျဆာအယ်ရှူဂွန်မြို့ကိုဒီကနေ့မှဆီးရီးယားအစိုးရကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီမြို့ကိုဒီမနေ့ကစနေနေ့ကနူဆရာတပ်ဦးနဲ့မဟာမိတ်တွေက၄နှစ်ကြာစစ်ပွဲတွေမှာပထမဆုံးအကြိမ်တင်ပိုက်ခဲ့တာဖြစ်ပါလေဒီကနေ့လေကြောင်းကနေတိုက်ခိုက်မှုမှာအနည်းဆုံး၄ကြိမ်လောက်မြို့ကိုထိခဲ့တယ်လို့ Britain ခြေစိုက် Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါလေတပုံတွေကလွန်ခဲ့တဲ့တစ်လလောက်က Idlib ပြည်နယ်မြို့တော်ကိုတင်ပိုက်ပြီးတဲ့နောက်ပိုင်းအဲ့ဒီပြည်နယ်တွေကဂျဆာအယ်ရှူဂတ်မြို့ဟာ Syria အစိုးရကိုနောက်ဆုံးအနေနဲ့ထိန်းချုပ်ထားနိုင်ခဲ့တဲ့မြို့ဖြစ်ပါလေစီးရီးယားမြောက်ပိုင်းနဲ့တောင်ပိုင်းဒေသကနေမျိုးတွေကိုစီးရီးယားအစိုးရလက်လွတ်ဆုံးရှုံးနေရပြီးတော့အခုလူရေ9000လောက်နေထိုင်တဲ့ဂျဆာအယ်ရှူဂတ်မြို့ကိုထပ်ပြီးတော့ဆုံးရှုံးသွားတာလည်းဖြစ်ပါတယ်။အခုဆိုရင်အစ်တလစ်ပြည်နယ်ကမြို့နဲ့ရွာနည်းနည်းလောက်ပဲစီးရီးယားအစိုးရရဲ့ထိန်းချုပ်မှုအောက်မှာကျန်ရှိနေတော့တာဖြစ်ပါတယ်
။ရုရှားဟက်ကာတွေကပြီးခဲ့တဲ့နှစ်တုန်းကအမေရိကန်အင်ဂျီရောစိုက်ဘာလုံခြုံရေးကိုချိုးဖောက်ပြီးသမ္မတအိုဘားမားရဲ့လျှို့ဝှက်အစဉ်သတ်မှတ်မထားတဲ့အီးမေးလ်တချို့ကိုခိုးယူဖတ်ရှုခဲ့တယ်လို့အမေရိကန်သတင်းစာကြီးတစ်စောင်ကဖော်ပြလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လျှို့ဝှက်အစဉ်သတ်မှတ်မထားတဲ့စနစ်ထဲကိုပါရုရှားဟက်ကာတွေဝင်ရောက်နှိုင်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့အင်တာနက်ဆိုင်ပါဖောက်ထွင်းသူဟက်ကာတွေဟာသမ္မတအိုဘားမားရဲ့ BlackBerry ဖုန်းနဲ့အဆက်အသွယ်လုပ်တာကိုထိန်းချုပ်တဲ့လုံခြုံရေးဆာဗာတွေကိုတော့ဖောက်ထွင်းနိုင်ခဲ့ပုံမရဘူးလို့မနေ့စနေနေ့တုန်းက New York Times သတင်းစာကြီးကရေးသားလိုက်တာဖြစ်ပါတယ်။ရုရှားဟက်ကာတွေကအမေရိကန်သမ္မတအိုဘားမားနဲ့ပုံမှန်အဆက်အသွယ်ရှိကြတဲ့အင်ဘီရိုရင်းကလူတွေရဲ့အီးမေးလ်တွေကိုလည်းစုဆောင်းရယူသွားတယ်လို့သတင်းကဖော်ပြပါရယ်။ ပြီးခဲ့တဲ့နှစ်ကအီးမေးလ်တွေလုံခြုံရေးကျိုးပေါက်ခဲ့တဲ့ဆိုတာကိုဒီလအစောပိုင်းမှာအမေရိကန်သမ္မတအင်ဘျူရိုကလည်းအတည်ပြုထားပါတယ်ရှင်
စနေနေ့ညကကျင်းပတဲ့အမေရိကန်သမ္မတရဲ့အင်ဘျူရိုသတင်းတောက်များညစာစာပွဲမှာသူ့သမ္မတတက်တန်းရဲ့စရုပ်ထပိုင်းကာလကိုကြိုဆိုပါတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကနှုတ်ဆက်စကားပြောခဲ့ပါတယ်။နေ့စဉ်ကျင်းပနေကြအဲ့ဒီညစာစာပွဲဟာအမေရိကန်သမ္မတကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခံရတဲ့ကိစ္စတချို့ကိုသမ္မတကရည်ရည်မောမောနဲ့တုံ့ပြန်ရင်းသူ့ကိုယ်သူလည်းတရောပြောင်းလောင်းရင်းနဲ့သတင်းလောကသားတွေနဲ့အတူပျော်ပျော်ရွှင်ရွှင်ပေါ့ပေါ့ပါပါတွေ့ဆုံညစာစားကြတဲ့ပွဲတပွဲလေးဖြစ်ပါတယ်။ကျွန်တော်သမရတက်တန်း6နှစ်ကာလလေးမှာတချို့လူတွေကလည်းကျွန်တော်ကတီးကြနေတတ်တယ်လေလုံးထွားတယ်လို့ပြောကြတယ်အဲ့ဒီလူတွေကတိတ်ထူတိတ်တုံးတော့ကျွန်တော်ကလည်းသူတို့နဲ့ဘယ်တွေ့ကျင်မလဲပြလို့အမေရိကန်သမရကသူ့ကိုဝေဖန်သူတွေကိုဟာသနှော့ပြီးတော့တုံ့ပြန်သွားပါတယ်အခုနှစ်ညစာစားပွဲမှာစနေနေ့ညပိုင်းတရိုက်တင်ဆက်တဲ့ဟာသအစီအစဉ်တင်ဆက်သူ Cicely Strong ကလည်းသမရအိုဘားမားကနာမည်ကြီးဆိုတော့မြို့သမီးမဒေါနာနဲ့တူတယ်လို့နောက်ပြန်ခဲ့ပြီးတော့သမရာကြီးရေရှင်ကအမေရိကန်နိုင်ငံအတွက်အလုပ်တွေအများကြီးလုပ်ပေးခဲ့ပါတယ်။ဒါပေမဲ့နောက်တစ်နှစ်ခွဲလောက်ကြာရင်တော့အဲ့ဒီအလုပ်တွေကိုရပ်ပါတော့ရှင်လို့ဟာသနှောပြောဆိုသွားပါတယ်။သမရာအင်မြူရောသတင်းတောက်တွေရဲ့ညစာစားပွဲကို1914ခုနှစ်ကစကျင်းပခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ထိပ်တန်းခေါင်းဆောင်ဖြစ်တဲ့သမရာအင်မြူရောကိုသတင်းသမားတွေပို့အဝင်ထွက်ရှိလာပြီးတော့အမေရိကန်သမရာနဲ့ပတ်သက်ပြီးပွင့်ပွင့်လင်းလင်းရဲရဲတင်းတင်းဝေဖန်မှုတွေကိုအားပေးထောက်ခံဖို့အတွက်ရည်ရွယ်ပြီးခုလိုညစာစားပွဲကိုကျင်းပတာလည်းဖြစ်ပါရဲ့ရှင
်။အမေရိကန်ပြည်တော်စုဘော်တီမိုးမြို့မှာရဲတွေဖမ်းဆီးထိန်းသိမ်းထားစဉ်အတွင်းလူမဲ့အမျိုးသားတဦးတေဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတော့ယာနဲ့ချီတဲ့လူတွေချီတဲ့ဆန္ဒပြခဲ့ကြပါတယ်။မနေ့ကလူလူချီတဲ့ဆန္ဒပြပွဲကိုတော့ဧပြီလ12ရက်နေ့ Freddy Gray ဖမ်းဆီးခံရတဲ့နေရာကနေစတင်ခဲ့ကြတာပါဆန္ဒပြပွဲမှာတော့လုံဒင်းကားတွေကိုဖျက်ဆီးတဲ့ဆန္ဒပြသူတွေနဲ့ရဲတွေထိတ်တိုက်မတွေ့ခင်အထိဆန္ဒပြမှုအများစုကငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ် Freddy Gray ဟာရဲတွေရဲ့ဖမ်းဆီးမှုအတွင်ကြောရုံမှကြီးထိခိုက်ဒဏ်ရာရဖမ်းဆီးခံရပြီးတပတ်အကြာမှာတည်ဆုံးခဲ့ရတာဖြစ်ပါတယ်ဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုအချက်အလက်တွေကိုတော့နောက်သတင်းပတ်မှာထုတ်ပြန်ပေးသွားမယ်လို့လည်းဘော်တီမိုးရဲဌာနကပြောဆိုထားပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်ပြီးပြောပြပေးနေပါတယ်ရှင်အင်ဒိုနီးရှားအစိုးရကတည်ထန်ချမှတ်ထားသူကိုအူရိုကိုလွှင့်ငင်းချမ်းသာခွင့်ပေးရေးအခွင့်အရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်အင်ဒိုနီးရှားနိုင်ငံမှာမူရည်စေဝါမှုနဲ့တည်တံပေးခံထားရတဲ့နိုင်ငံသား9ဦးထက်မနည်းကိုတည်တံစီရင်မယ်လို့စနေနေ့တုန်းကအင်ဒိုနီးရှားဥပဒေအရ82နှစ်အရွယ်ကြိုတင်ပြီးတော့အင်ဒိုနီးရှားအစိုးရကအသိပေးထားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကနေဩစတြေးလျစီကိုဘိန်းဖြူ10ကီလိုတည်ဆောင်ဖို့ကြိုးစားတာကြောင့်တည်တံပေးခံထားရတဲ့ဩစတြေးလျနိုင်ငံသား2ဦးထုတ်ကိုလွှတ်ပေးဖို့အတွက်လဲဩစတြေးလျအစိုးရကပန်ကြားထားပါတယ်။မနေ့စနေနေ့မှာသူတို့ကိုတည်တံပေးမယ်လို့ကြိုတင်အတည်ပြုထားပေမဲ့ဘယ်နေ့မှာတည်တံပေးမယ်လို့တော့အင်ဒိုနီးရှားအစိုးရကအတိအကျပြောဆိုမထားပါဘူး။တည်တံချမှတ်ခံထားရသူကိုဦးတို့ကိုတည်တံမပေးဖို့နိုင်ငံတကာတန်တမာရေးအရာအင်ဒိုနီးရှားအစိုးရကိုဖိအားပေးနေပေမဲ့အင်ဒိုနီးရှားအစိုးရဘက်ကတော့တည်တံပေးထားတဲ့နိုင်ငံသားတွေကိုတည်တံပေးမဲ့ပုံရှိနေပါတယ်ရှင်။
ရှိတောင်အရှာနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားပိုင်းဆိုင်မှုညှင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာဒီတရုတ်နိုင်ငံရဲ့လက်ဝကြီးအုပ်ချုပ်နဲ့အပြုမူတွေနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးလိုက်နာရမယ့်စီမံစည်းကမ်းတွေကိုချုပ်ဆိုနိုင်ဖို့အရှိန်ဟုန်နဲ့ဆောင်ရွက်ဖို့တွေ့လာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်တွေဆွေးနွေးကြမယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။မနေ့ဖန်တနင်္လာနေ့မှာကျင်းပမယ်လို့ခန့်မှန်းရတဲ့အရှိတောင်အရှာနိုင်ငံများအတင်အာဆီယံထိပ်သီးဆွေးနွေးပွဲတွေမတိုင်ခင်ဒီကနေ့တနင်္ဂနွေနေ့မှာအာဆီယံနိုင်ငံကြားရေးဝန်ကြီးတွေမြို့တော်ကွာလာလမ်ပူမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။လက်တလောကာလတွေမှာတောင်တရုတ်ပင်လယ်ပြင်မှာတရုတ်တို့ကကုန်းမြေတွေဖော်ဆောင်နေတဲ့ကိစ္စအပေါ်မှာလည်းအာဆီယံခေါင်းဆောင်တွေကြားစွေရင်တကြီးရှိနေကြမယ်လို့ယူဆတဲ့အကြောင်းမလေးရှားနိုင်ငံကြားရေးဝန်ကြီးအန်နီဖာအမန်ကပြောပါတယ်။ဒါပေမဲ့တရုတ်နဲ့အာဆီယံနိုင်ငံတွေကြားသဘောတူညီချက်တရက်သတ်မှတ်နိုင်ဖို့အတွက်တော့အာဆီယံဘက်ကရက်သတ်မှတ်မှာမဟုတ်ဘူးလို့လည်းနိုင်ငံကြားရေးဝန်ကြီးကပြောဆိုပါတယ်။တရုတ်၊ထိုင်ဝမ်၊အာဆီယံအဖွဲ့ဝင်နိုင်ငံတရုတ်ထိုင်ဝမ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဖိလစ်ပိုင်း ဗီယက်နမ်နဲ့ဘရူနိုင်းတို့ဟာတောင်တရုတ်ပင်လယ်ပြင်နဲ့မာနေမြေပိုင်ဆိုင်မှုအတွေ့အငင်းပွားနေကြတာဖြစ်ပါတယ်ပင်လယ်ရေကြောင်းသွားလာမှုမှာအရေးပါပြီးတော့ငါတယန်းစားတတဘာဝတယန်းစားတပေါ်တယ်လို့ယူဆနေကြတဲ့တောင်တရုတ်ပင်လယ်ပိုင်နဲ့အားလုံးကိုတရုတ်တို့ကပိုင်ဆိုင်တယ်လို့ပြောဆိုနေတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ထဲမှာအငင်းပွားမှုတွေကိုအာဆီယံအနေနဲ့အဓိကကုန်သွယ်ဖက်ဖြစ်တဲ့တရုတ်နိုင်ငံစိတ်ဆိုးဒေါသပောက်ကွဲတဲ့အခြေအနေမရောက်ဖို့အတွက်တတိကြီးကြီးထားထိန်းသိမ်းဆောင်ရွက်နေတာလည်းဖြစ်ပါတယ်
ကမ္ဘာမှာအဆိုးဆုံးနျူကလ িয়ার မတော်တဆမှုဖြစ်ခဲ့တဲ့ချာနိုဘိုင်းနျူကလ িয়ার လျှက်စစ်ထားပြီးဆက်ယုံမတော်တဆမှုဖြစ်ခဲ့တဲ့29နှစ်ပြည့်နှစ်ပတ်လည်နေ့ကိုရာပေါင်းများစွာသောယူကရိန်းပြည်သူတွေကျင်းပခဲ့ကြပါတယ်။ပိတ်ထားတဲ့ချာနိုဘိုင်းလျှက်စစ်ထားပြီးဆက်ယုံတဲ့အနည်းဆုံးဖြစ်တဲ့ Slarish မြို့မှာမနေ့စနေနေ့ညကဖျောင်းတိုင်ထွန်းညီဆူတောင်းခဲ့ကြပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်ရဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ Direct from Washington The Voice of America
VOA နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မမိုးဖြူတို့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေညချမ်းအတွက်သောတာရှင်တွေကိုအရင်ဆုံးတင်ဆက်ပေးမယ့်သတင်းကတော့အမေရိကန်ပြည်ထောင်စုရဲ့ IVLB ခေါင်းဆောင်မှုဆိုင်ရာနိုင်ငံတကာလေးလာရေးအစီအစဉ်နဲ့မြန်မာနိုင်ငံကနေပြီးတော့လွှတ်တော်နဲ့အရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်12ဦးပါအဖွဲ့ဟာမနေ့တုန်းကဝါရှင်တန် DC ကိုရောက်လာပြီးဖြစ်ပါတယ်။ဒီအစီအစဉ်အရအမေရိကန်ပြည်ထောင်စုကပြည်내၄ခုမှာသတင်း၃ပတ်ကြာရွေးကောက်ပွဲဆိုင်ရာလေ့လာမှုတွေလုပ်မှာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်ရင်ချင်းနိုင်ကပြောပြပေးပါရှင်
။အမေရိကန်အစိုးရရဲ့ IVLB ကောင်းဆောင်မှုဆိုင်ရာနိုင်ငံတကာလေ့လာရေးအစီအစဉ်နဲ့မြန်မာကိုယ်စားလှယ်အဖွဲ့လာရောက်ဖို့ရန်ကုန်အမေရိကန်တန်ယုံကစီစဉ်ပေးခဲ့တာပါဒီကိုယ်စားလှယ်အဖွဲ့ထဲမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်3ယောက်အမျိုးသားလွှတ်တော်ကိုယ်စားလှယ်4ယောက်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်2ယောက်အပါအဝင်လူမှုအခြေပြုအဖွဲ့စည်းကောင်းဆောင်3ယောက်စုစုပေါင်း12ယောက်ပါဝင်ပါတယ်အခုလိုအမေရိကန်ပြည်ထောင်စုခီးစဉ်အတွင်းလေ့လာမဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရွှေပြည်သာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ကVOA ကိုအခုလိုပြောပြပါရစေ
။မြန်မာနိုင်ငံမှာကအခုပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ဒီမှာဆိုအဘောလိုအောင်ဆိုလေအဲ့ပုံစံနဲ့နေနေပြင်ကျွန်တော်တို့ကထူးခြားမှုတစ်ခုကတိုင်းဒေသကြီးလွှတ်တော်ရှိပါတယ်။လွှတ်တော်အနေအထားဖြင့်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ပေါင်းတော်ပြည်ထောင်စုလွှတ်တော်တိုင်းဒေသကြီးမှာတိုင်းဒေသကြီးလွှတ်တော်ဆိုတော့ရှိတယ်။ကျွန်တော်တို့ဒီကပုံစံကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကကျွန်တော်တို့ဒီမိုကရေစီလွှတ်တော်လို့ပြောလို့ရတယ်။တိုင်းဒေသကြီးမှာတော့ပါလီမန်လွှတ်တော်ဖြစ်ပါတယ်မတူဘူးပေါ့လူချင်းကြောင်းရင်းကပြည်သူ့လွှတ်တော်မြန်မာလွှတ်တော်မှာအစိုးရအပိုင်းကိုရောက်သွားလို့ဝင်ကြီးဖြစ်ရင်လွှတ်တော်ကိုယ်စားလှယ်နဲ့လည်းလုပ်ထည့်ပေးရတယ်။ဒါမဲ့လို့တိုင်းပြည်တိုင်းလွှတ်တော်မှာအစိုးရဘက်ကနေဝင်ကြီးဖြစ်ရင်လုပ်ထည့်ရမလို့ပါလီမန်ဒီမိုကရေစီကိုပေါ်ဆောင်တာကတိုင်းပြည်တိုင်းလွှတ်တော်ကျွန်တော်တို့အပေါ်မှာလုပ်တဲ့ပြည်သူ့လွှတ်တော်မြန်မာလွှတ်တော်ကဒီနေ့ကျွန်တော်တို့လေ့လာမယ့်အမေရိကန်နိုင်ငံလွှတ်တော်နဲ့တော်တော်လေးဆင်ပါတယ်။ဒါလည်းကျွန်တော်တို့လေ့လာပြီးတော့ကျွန်တော်တို့နိုင်ငံတွေအကျိုးရှိတာတွေအထူးချမှာဖြစ်ပါတယ်။
မြန်မာပြည်ပြင်ပြောင်းလဲရေးမှာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအမေရိကန်အစိုးရနဲ့လွှတ်တော်ကပါတိုက်တွန်းနေတာပါ။ဒါကြောင့်လက်ရှိမြန်မာလွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လွှတ်တော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လေ့လာသုံးသပ်အကောင့်ထယ်ဖော်ရေးကော်မတီဝင်တဦးလည်းဖြစ်သူဦးတင်မောင်ကအခုလိုပြောပြပါဗျာ
။မြန်မာနိုင်ငံဖွဲ့စည်းပုံပြင်ဖို့ကအဆင့်၃ရှိပါတယ်။ဓမ္မတိကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်နေဆရာငယ်တို့ကနေထောက်ခံလို့ရှိဥပဒေကြံတင်လို့ရပါတယ်။အဲ့ဒီအစဉ်ဖြတ်ကျော်ပြီးဒုတိယအစဉ်အနေနဲ့85ရာခိုင်နှုန်းထောက်ခံလို့ရှိကျွန်တော်တို့436ခါခွေးကိုပြင်လို့ရပါတယ်။ပြီးရင်ကျွန်တော်တို့ရောက်ခံတယ်လို့ပြီးတော့90ရာခိုင်နှုန်းအပေါင်းပြင်ထောက်ခံ436ကားကျူးကိုပြင်လို့ရပါတယ်။ဓမ္မနိုင်ငံကတော့လက်ရှိဒီဇယ်ဥပဒေကအဲ့ဒီတိုင်းပဲသွားနေမှာဖြစ်ပါတယ်။ဒီမှာတော့သူတို့ဒီက constitution ပြင်တာကျွန်တော်လေ့လာမယ်လေ။လေ့လာပြီးရင်ကျွန်တော်တို့နိုင်ငံတွဲလိုအပ်တာတွေသုံးမှာပေါ့။ဘယ်လိုလဲဆိုကျွန်တော်တို့ဒီမှာအခက်ဆက်နေ Facebook ချင်ကဥပဒေပြင်တဲ့နေရာမှာကျွန်တော်တို့ဥပဒေရသတ်မှတ်ပြီးတာတွေရှိတယ်။ဒီနေ့ကနေကျွန်တော်တို့ဥပဒေရတော့နေမြန်မာနိုင်ငံမှာတော့သွားမှာပဲ။ကျွန်တော်တို့ဒီဟာကောင်းလာလေးတွေလေ့လာဖွယ်နေတာဖြစ်ပါတယ်
။ဒါ့အပြင် American လေ့လာရေးခီးစဉ်မှာမကြာခင်မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတင်ပြဖို့ရှိတဲ့အကြောင်းလဲသူကအခုလိုဆက်ပြောပြပါဗျ
။ကျွန်တော်တို့ဒီကရွေးကောက်ပွဲရ UEC ရောကျန်တဲ့နိုင်ငံပါတီလက်ရှိ52ပါတီရောအားလုံးကပေါင်းစည်းပြီးတော့နိုင်ငံတကာလို COC ဘော်တွေ Code of Conduct ရွေးကောက်ပွဲပြင်ရင်လည်းကျွန်တော်မကြခင်ထွက်မှာဖြစ်ပါတယ်။အဲ့ဒီတိုင်းပဲမျှတာတဲ့ကျွန်တော်တို့လွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ပြည်တော်စုလွတ်တော်ကြီးရတဲ့ရွေးကောက်ပွဲကော်မရှင်ကိုပြီးခဲ့တဲ့ session မှာဒါမဲ့အောက်တိုဘာလကိုလိုမာလာဆန်းမှာရွေးကောက်ပွဲမဖြစ်မနေလို့ပဲတိုက်တွန်းမိတာဖြစ်ပါတယ်
။ ဒီခီးစဉ်ကအခုဒီမြန်မာနိုင်ငံကိုပြန်တဲ့အခါမှာဟိုဘလောက်တိအကျိုးတက်ရောက်မှုတွေရှိမလဲမြန်မာနိုင်ငံရေးပဲဖြစ်ဖြစ်ဒီလွှတ်တော်တွင်နိုင်ငံရေးမှာပေါ့နော်ဘလောက်တိတက်ရောက်မှုတွေရှိနိုင်မလဲရှင
်ကျွန်တော်တို့ဒီ constitution တို့ electoral system တို့စသဖြင့်ဒါတွေကကျွန်တော်တို့ဒီမှာဒိဋ္ဌာလို့တွေးကြည့်တဲ့အချက်တွေ ਨੇ ကျွန်တော်နိုင်ငံမှာလက်ရှိဘိုင်လောပေါ့ဥပဒေရပြင်ဆင်သုံးသပ်လို့ရပါလေရှင်တော့အသုံးဝင်မှာဖြစ်ပါတယ်အဓိကတော့ဥပဒေတိုင်းသွားကြတာဖြစ်တော့အများကြီးတော့အကျိုးတရားမှုရှိနိုင်ပါတယ
်မြန်မာလွတ်တော်အမတ်တွေနဲ့အရက်ဖက်ခေါင်းဆောင်တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့ American ရွေးကောက်ပွဲလေ့လာရေးခီးစဉ်ဟာ21ရက်ကြာမြင့်မှာဖြစ်ပါတယ်ရှင်
မယင်ချင်းတိုင်းစုံစမ်းမေးမြန်းခဲ့တာဖြစ်ပါတယ်ရှင်မြန်မာဒီမိုကရေစီရဲ့အဆွေးနွေးကမ်းကိုလည်းတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံမှာဂျာမန်တန်းတူခွင့်ရရဖို့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာအမျိုးသမီးတွေပို့ပြီးတော့မှပါဝင်ဆောင်ရွက်ခွင့်ရဖို့စတဲ့ကိစ္စတွေမှာပါဝင်ဆောင်ရွက်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကနေပေးတဲ့2015ခုနှစ်နိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုကချင်တိုင်းသူမတ်မေစပယ်ဖြူကိုရွေးချယ်ချီးမြှင့်လိုက်ပါတယ်ဒီနိုင်ငံတကာအမျိုးသမီးစုရှင်စုကိုရရှိခဲ့တဲ့မတ်မေစပယ်ဖြူကို VOA ဝိုင်းတော်သူမတ်အင်ချင်းနိုင်ကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်မှာနားဆင်ရအောင်ပါရှင
်မတ်မေစပယ်ဖြူအနေနဲ့ဒီနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုဘာကြောင့်ချီးမြှင့်ခဲ့ရတယ်လို့မြင်လဲရှင်
ကျမအမြင်ကတော့တကယ်တော့မြန်မာနိုင်ငံမှာတတိရှိတဲ့အမျိုးသမီးတွေပေါ့ဒီအမျိုးသမီးအရေးအတွက်ကောအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးရဲ့အကျိုးအတွက်ကိုဟိုရှေ့တန်းကနေမမမမရက်တည်ပြီးတော့စောစောတမန်ဆောင်ရွက်နေတဲ့အမျိုးသမီးတွေကျမကြောက်ထဲမဟုတ်ပါဘူးအများကြီးပဲရှိပါတယ်ဒါပေမဲ့လည်းဟိုကျမကဘာကြောင့်ရွေးချယ်ချိမြင်ရတယ်လဲဆိုတော့မိကွန်းလေးပေါ့နော်လူတွေတော်တော်များများကလည်းဟို Facebook မှာလည်းအဲ့မိကွန်းမေးထားတာကိုတွေ့ရတယ်ကျမလည်းစဉ်းစားကြည့်ပါတယ်။ဘာကြောင့်တို့ကျမကိုရွေးချယ်တာများဖြစ်လိမ့်မလဲပေါ့။အဲ့တော့ကျမစဉ်းစားမိတဲ့ကျမအတွေ့လေးကိုပဲဟိုပြောပြပါရစေ။အဲ့တော့မှတ်ပါတယ်။ဒီအမျိုးသမီးရေးနဲ့ဂျာမန်တန်းတူညီမရေးအတွက်လှုပ်ရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာမှကျမကိုရွေးချယ်ရတဲ့အကြောင်းတွေထဲမှာကချင်တိုင်းရင်သူဖြစ်တယ်။ပြီးတော့ကျမဟာအမျိုးသမီးရေးနဲ့ဂျာမန်တန်းတူညီမရေးအတွက်တခုတည်းပဲဒီ issue တခုတည်းအတွက်ဆောင်ရွက်နေတာမဟုတ်ဘူးပေါ့နော်။တစ်ဖက်မှာဒီကျမတို့ကချင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ရေးငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိရေးပြီးတော့ကျမတို့မြန်မာနိုင်ငံမှာပထမအဦးဆုံးဟိုအမျိုးသမီးတွေကိုအကြမ်းဖက်မှုပေါင်းစုံကနေအကာအကွယ်ပေးနိုင်မဲ့ဒီဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါဝင်ဒီမျိုးသမီးတွေကိုအမျိုးဘာသာတသနာနဲ့ယဉ်ကျေးမှုကိုထိန်းသိမ်းဆောင်ရှောက်ဖို့အတွက်အကြောင်းပြချက်နဲ့ကျမတို့ဒီတော်ဝင်တွေကိုစုပုံပြီးတော့ခြတာပေါ့နော်ပြောရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေနဲ့မျိုးသမီးတွေရဲ့အခွင့်အရေးကိုကန့်သက်ချုပ်ချယ်တားဆီးဖို့အတွက်စ조사တာတွေကိုလည်းရှေ့တန်းကနေမမမရက်ပြီးတော့ကျမတို့ပုံမှာအသက်အန္တရာယ်ချိန်ချောက်မှုတွေပြီးတဲ့အခါမှာလိမ်မိုင်းဆိုင်ရာထိပါစော်ကားမှုတွေအများကြီးကိုပြုလုပ်တော်လဲနောက်မဆုတ်ပဲနဲ့ဒီကနေ့အထိလည်းပဲဟိုရက်တီပြောဆိုနေမှုတွေပေါ့အဲ့တော့ပြောရမယ်ဆိုရင်တော့ issue အများကြီးကိုကျမတို့ဟိုပါဝင်ဆောင်ရွက်နေတာကလည်းတစ်စိတ်တစ်ပိုင်းပါပါလိမ့်မယ်။ကချင်တိုင်းရင်သူဖြစ်တာရောပြီးတော့ဒီငြိမ်းချမ်းရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန် session နဲ့တရားစွဲဆိုအရေးယူခံရဘူးလေ။ဒီတရားစွဲတဲ့ process မှာလည်းပဲကျမတို့တစ်နှစ်ကျော်ပေါ့နော်14လကြာတယ်ကျမတို့ဒီတရားရုံးတွေကိုချိန်ပေါင်းများစွာတွားပြီးတော့မှဒီလိုမျိုးကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုရဲ့လူမျိုးအတွက်မျိုးသမီးတွေအတွက်ကို့မှာကြလာနိုင်တဲ့အန္တရာယ်တွေကိုဟိုဘလောက်ပဲရှိလာပါစေပေါ့နော်ရက်တည်နိုင်တဲ့ကျိုးပန်းချက်တွေကိုအတိအမှတ်ပြုရဲ့အနေနဲ့ရွေးချယ်ချီးမြှင့်ခြင်းဖြစ်တယ်လို့ကျွန်မကတော့ကို့ဘာသာကိုအဲ့လိုထင်မိတာပေါ့လေ
အမျိုးသမီးဥဆောင်လှူရှားသူတအူးပေါ့နော်အခုဆိုရင်ငြိမ်းချမ်းရေးနောက်တစ်ခါဒီတိုင်းပြည်ရဲ့အမျိုးသမီးဒီအခွင့်အရေးပေါ့နော်နောက်ကြားမှာဒန်းတူရေးစားရဲ့ဒီလှူရှားမှုတွေမှာဥဆောင်နေသူဒီကချင်တိုင်းသူအမျိုးသမီးတအူးနေနဲ့ရင်ဆိုင်နေရတဲ့ပေါ့နော်စောစောကပြောသွားတယ်ဒီချင်းချိုင်မှုတွေရှိနေတယ်ဆိုတာပေါ့နော်အဲ့ဒါတွေကဘာတွေလဲရှင
်ဟုတ်ကဲ့တကယ်တမ်းကျတော့ဟိုကျွန်မဒီခီးစင်မှာလည်းပဲသာသူတွေကကျမတို့နိုင်ငံကအမျိုးသမီးခွင့်ရေးနဲ့ဂျာမန်တန်းတူညီမျှရေးအခြေအနေတွေကိုစိတ်ဝင်စားလို့မေးကြတဲ့အခါမှာလည်းပြောဖြစ်ပါတယ်။အဓိကကကျမတို့နိုင်ငံမှာကတခြားနိုင်ငံကအမျိုးသမီးတွေနဲ့ရှင်လိုက်ရင်တိတာထင်ရှားလောက်တဲ့အမျိုးသမီးခွင့်ရေးတွေကိုချိုးဖောက်နေတာမျိုးဖ ဖိနှိပ်ချုပ်ချယ်တာမျိုးမရှိဘူးလို့လူတွေကယူဆနေကြတာအဲ့တော့ကျွန်မပြောလိပြောထားရှိတာကတော့ကျွန်မတို့ဟာပြဿနာရှိနေတာကိုရှိနေမှန်းတာဟုတ်မှအတိမတ်မပြုတ်တဲ့လက်မခံတဲ့လူဖွဲ့စီမှာနေနေရတာဖြစ်နေတယ်တကယ်တမ်းလက်တွေ့မှာတခြားနိုင်ငံကအမျိုးသမီးတွေလိုမျိုးခေါင်းကနေခြေအထိဖုံးထားတာမျိုးတော့မရှိဘူးပညာသင်ခွင့်တွေအလောက်ကန်ခွင့်လန်းတွေကိုပိတ်ပင်တားဆီးချုပ်ချယ်ထားတာမျိုးမရှိဘူးဆိုတော့ညာလေတကယ်တမ်းမှာကျွန်တော်တို့အမျိုးသမီးတွေအလောက်ခွင့်ထဲမှာဒီလူဖွဲ့စည်းထဲမှာကြုံတွေ့နေရတဲ့ခွဲခြားဆက်ဆံမှုတွေပြီးတဲ့အခါမှာဟိုကိုယ့်ရဲ့အခွင့်အရေးအပြည့်အဝပေါ့နော်ဟိုမရရှိမှုတွေကိုယ့်မှာအစွမ်းတက်တည်ရှိသလောက်အသုံးပြုခွင့်မရမှုတွေကိုကြတော့လူဖွဲ့စည်းကအတိမတ်ပြုလက်ခံထားခြင်းမရှိဘူးလေဒီနေ့အထိပဲကျွန်တော်တို့နိုင်ငံတော်အခမ်းအနားတွေမှာကြားရပါမယ်ကြားနေရတော့မှာပဲဟိုကျွန်တော်တို့နိုင်ငံမှာကြားမတန်းလူညီများရေးနဲ့အမျိုးသမီးတွေရဲ့အခွင့်အရေးဟာအပြည့်အဝရှိပါတယ်ပေါ့နော်မနက်ကမှရှိတဲ့အမျိုးသမီးတွေဟာငွေကလေးကဟိုမျိုးသားရည်နဲ့တန်းတူအခွင့်အရေးပေးထားတာပါပဲဆိုပြီးတော့မှယုံကြည်လက်ခံထားမှုကိုအောတကယ်တော့ကျမတို့တို့က challenge တစ်ခုပါပဲအဲ့တော့ကျမတို့ဟာရှိနေတဲ့ပြဿနာကိုမမြင်ကြတဲ့လူအများစုကိုဒီပြဿနာရှိတယ်ဆိုတာကိုနားလည်သဘောပေါက်အောင်လုပ်နေရတာကိုအောကျမတို့တော်ကြီးမားတဲ့စိန်ခေါ်မှုတစ်ခုပါပဲလို့ကျောင်းသားလှုပ်ရှားမှုတွေမှာဟိုဒီကျောင်းသူလေးတွေနော်အကျန်းဖက်ကျမတို့ဖမ်းဆီးခံရတာတွေရိုက်နှက်ခံရတာတွေဒါတွေအားလုံးဟာအမျိုးသမီးတွေကိုဒီလိုလူအများမြင်သာထင်သာနေတဲ့ရှိတ်မှာပေါ်ပေါ်တင်တင်ပြောင်ပြောင်တင်တင်ကြီးအကျန်းဖက်တာကိုကျမတို့တွေဟာမြင်နေတွေ့နေပေမဲ့လည်းလက်ပိုက်ကြည့်နေရတဲ့အနေအထားမျိုးမှာရှိနေတာဟာတကယ်တော့တိတ်ကိုအနေငယ်ကြီးပြီးတော့မှရှက်စရာကောင်းတဲ့လူအဖွဲ့အစည်းတဲမှာကျမတို့ဟိုနေထိုင်နေရတာဖြစ်ပါတယ်လို့အဲ့ဒါတွေအားလုံးဟာကျမတို့ကြုံတွေ့နေရတဲ့ challenge တွေပါပဲအဲ့တော့အဲ့လိုကိစ္စတွေအတွက်ထုတ်ဖော်ပြောဆိုတဲ့ကျမတို့လိုမျိုးသမီးအကြီးတကြွလှောက်ရှားသူတွေလူဒီရက်ဖက်လူမှုအဖွဲ့အစည်းတွေအထက်ကဟိုစ조사ဆောင်ရွက်နေသူတွေကိုလဲပဲအမျိုးမျိုးတိုက်ခိုက်ပါတယ်ပုံကိုရေးရတိုက်ခိုက်တာတွေရှိတယ်လိမ်မိုင်းဆိုင်ရာဟိုဘယ်လိုပြောမလဲညင်ညက်ပပတ်တွေပေါ့နော်စာသားတွေကိုကျွန်တော်တို့ရေးသားပေးပို့တာဓာတ်ပုံတွေပို့တာကျွန်တော်တို့ရဲ့ Facebook စာမျက်နှာတွေကျွန်တော်တို့ရဲ့ဓာတ်ပုံတွေဖုန်းနံပါတ်တွေကိုညဉ့်ညမ်း website တွေပေါ်မှာတင်တာအဲ့ဒါတွေအပါအဝင်ကျမတို့ကိုဟိုအမျိုးဖြတ်တစ္ဆာဖောက်တွေပေါ့နော်ဆိုပြီးတော့မှဒီအမျိုးသားတစ္ဆာဖောက်တွေအဖြစ်နဲ့တတ်မှတ်ပြီးတော့မှကျမတို့ကိုတတ်မယ်ဖြတ်မယ်ဆိုပြီးတော့မှချင်းချောက်စားတွေပို့တာတွေအပါအဝင်ပေါ့အဲ့တော့တကယ်တမ်းမှာကျမတို့လှုပ်ရှားဆောင်ရွက်နေရတဲ့အားလုံးဟာကျမတို့နိုင်ငံမှာရှိတဲ့အမျိုးသမီးတွေကိုအကျန်းဖတ်ဖို့ကင်းစင်တဲ့လူအဖွဲ့အစည်းပတ်ဝန်းကျင်မှာနေထိုင်ခွင့်ရဖို့အတွက်ကြိုးပမ်းဆောင်ရွက်နေမှုပဲဖြစ်ပါတယ်
ဆိုတော့အဲ့ဒီလိုချင်းချောက်တာတွေကဟိုဘယ်သူတွေကချင်းချောက်နေတာလဲ။နောက်အာနာပိုင်တွေဘက်ကရောဒါတွေကိုတရားဥပဒေအရအရေးယူပေးနိုင်တာမျိုးရှိလားရှင်။အကာအကွယ်ပေးနိုင်တာမျိုးရောပေါ့။
ဆိုတော့အဲ့ဒါကြောင့်ကျွန်တော်တို့အခုဒီအမျိုးသမီးများပေါ့အကျန်းဖတ်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းကိုကျွန်တော်တို့အသစ်ရေးဆွဲနေရတာဖြစ်ပါတယ်ပေါ့။တကယ်တမ်းကျတော့အခုလိုဒီ online media တွေကနေအကျန်းဖတ်တာတွေအပါဝင်ပေါ့။အာဒီနည်းနည်းပညာကိုအသုံးပြုပြီးတော့အကျန်းဖတ်မှုတွေကိုကျွန်တော်တို့ဟာတတိကြကြအပြစ်ပေးအရေးယူနိုင်တဲ့ဥပဒေမျိုးကျမတို့နိုင်ငံမှာမရှိသေးပါဘူးလို့ပြောလို့ရတယ်။အဲ့တော့အခုလိုဟာတွေကိုကျမတို့ကဘယ်လိုစုံစမ်းဖော်ထုတ်ရမှာလဲပေါ့နော်။အကောင့်အတူတွေဟိုပြီးတဲ့အခါမှာဖုန်းနံပါတ်တွေဆိုရင်လည်းဟိုသူတို့လဲလို့ရတာပဲပေါ့နော်။ပြီးတော့ဒီလိုကိစ္စတွေအတွက်ကောကျမတို့ကတကယ်တမ်းတရားဥပဒေအရစုံစမ်းအပြစ်ပေးအရေးယူစေချင်လို့တွားတိုင်ကြတယ်ဆိုရင်ရောအဲ့ဒါတွေအတွက်ကိုဘယ်သူကထိထိရောက်ရောက်ဆောင်ရွက်ပေးမှာလဲ။ကျမတို့လိုကိစ္စတွေမပြောပါနဲ့ပေါ့။လူသိရှင်ကြတနိုင်ငံလုံးဟိုဘယ်လိုခေါ်မလဲအုံအုံကြွကြွနဲ့ငိုကြွေးပြီးတော့မှဟိုလိုက်လံပို့ဆောင်ရတဲ့ဟိုတကယ်ကိုထူးခြားတဲ့ပေါ့နော်ဘယ်လိုခေါ်မလဲအတုပအခမ်းအနားတောင်ဖြစ်ခဲ့ရတဲ့ဒီကချင်ဆ ्याम မလေးနှစ်ယောက်ကိစ္စလူမျိုးမှာတောင်မှကျိုးလွန်တဲ့သူကိုမဖော်ထုတ်နိုင်တဲ့ကျမတို့လိုနိုင်ငံမျိုးမှာကျမတို့ခုလိုဒီတရင်အချက်လက်တွေနှီးပညာတွေအသုံးပြုပြီးတော့အကျန်းဖက်ခံရတာတွေကိုဘယ်သူကများဖော်ထုတ်ပေးမှာလဲဘယ်လိုတရားဥပဒေအကွယ်ကမျိုးရမှာလဲဆိုတာမေးခွန်းထုတ်စရာအများကြီးပဲရှိပါတယ်အဲ့တော့တကယ်တမ်းမှာဥပဒေဘိုင်းဆိုင်ရာအားနည်းချက်တွေလည်းရှိသလိုဥပဒေစိုးမိုးမှုကလည်းမရှိတဲ့အတွက်ကြောင့်အမျိုးသမီးတွေဟာအကျန်းဖက်ခံနေရတော့လဲပဲကျမတို့လိုပညာတတ်တဲ့မြို့ပေါ်မှာနေတဲ့အမျိုးသမီးတွေအပါဝင်တော့မှကိုယ်အကျန်းဖက်ခံနေရတဲ့ကိစ္စတွေကိုဖြေရှင်းပေးနိုင်ဖို့အတွက်တရားဥပဒေရဲ့အကွယ်ကကိုရယူနိုင်ဖို့အတွက်မသေးကြပါဘူးလို့
ဟုတ်ကဲ့အဲ့တော့ဒီမမေစပယ်ဖြူကဒီကျမတန်းတူရေးဒီကွန်ရက်ဖွဲ့မှာလေအမှုဆောင်ယူကြားမှုပေါ့နော်နောက်တစ်ခုကဒီကချင်ငင်းချမ်းရေးကွန်ရက်နောက်ကချင်မျိုးသမီးငင်းချမ်းရေးကွန်ရက်အဖွဲ့မှာလေဒီ
อุ๊ซองนี่ตุตะอูนี่เนี่ยหลุช้านี่ได้คาจ้ะรออะดูตะเมดีกระเชนปีเนี่ยก็กูไตปวยฤาแลผิดนี่เลยเออไอ้หมาผิดนี่ได้กระเชนမျိုးตะมีดูเนี่ยเฉยนี่แค่ๆฤาบาฤาเลยทีเช่นเออจมเราก็เชนดีตามาบ่ဟုတ်ပါဘူးတကယ်တော့မငြိမ်းချမ်းတဲ့ဒေတာမှာနေထိုင်နေရတဲ့ဟိုအမျိုးသမီးတွေအားလုံးဟာအခက်ခဲအကြက်တွေအများကြီးနဲ့ရင်ဆိုင်နေရပါတယ်အကြီးကားကတော့လုံခြုံမှုမရှိရဘော့အဲ့တော့သူတို့ဟာနေ့တူကဟို ချင်းခွေသွားလဲမလုံခြုံရေခတ်သွားလဲမလုံခြုံတောင်းရသွားလဲမလုံခြုံကြောင်းသွားလဲမလုံခြုံအဲ့လိုနေ့တူကမလုံခြုံမှုနဲ့နေထိုင်နေရတဲ့ဟာဒီသူတို့အတွက်အကြီးမားဆုံးအခက်အခဲဖြစ်တယ်လို့ကျွန်မကတော့ပြောချင်တယ်နောက်တစ်ခုကတော့ဟိုဒီလိုပြိပခဖြစ်သွားတဲ့ဒေသတွေမှာနေထိုင်ရတဲ့အခါမှာသူတို့ရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့စာဝတ်နေရေးကစလို့ပေါ့မိသားစုအတွက်လိုအပ်ချက်တွေကိုဖြစ်စည်းပေးနိ ဖြစ်လာတယ်။အဲတော့ကို့မှာအန္တရာယ်ဖြစ်နိုင်တယ်ဆိုတာကိုသိပေမဲ့လေအမျိုးသမီးတွေဟာ traditionally ကိုမိသားစုကိုကြည့်ရှုစောင့်ရှောက်ရမယ်တာဝန်ရှိသူတွေလို့သတ်မှတ်ခြင်းခံရတဲ့သူတွေဖြစ်တဲ့အခါမှာအန္တရာယ်ဘလို့ပဲရှိရှိဘလို့မျိုးစိုးရင်ပူပန်စရာကောင်းတဲ့အလုပ်တွေပဲဖြစ်ဖြစ်ရွေးချယ်ကြမရှိတဲ့အခါမှာအဲ့ဓာတွေကိုဟိုဘလို့ risk ယူပြီးတော့မှလုပ်နေရတဲ့အခြေအနေမျိုးတွေဖြစ်နေရတယ်အဲ့တော့အဓိကပြောရမယ်ဆိုရင်တော့လုံခြုံမှုမရှိတဲ့ပြဿနာနဲ့အလုပ်ကိုင်အခွင့်အလမ်းတွေအရန်ကိုရှားပါတဲ့အတွက်ကြောင့်အန္တရာယ်ရှိတဲ့အလုပ်ကိုင်တွေမှာဟိုပါဝင်လုပ်ကိုင်နေရတဲ့ဟာတွေဟာအကြီးမားဆုံးခက်ခဲပြဿနာတွေဖြစ်တယ်လို့မြင်ပါတယ်။ဒါကတော့အရွယ်ရောက်ပြီးတဲ့အမျိုးသမီးတွေအတွက်ပေါ့။အဲ့လိုပဲကျွန်တော်တို့ဟာဒီအရွယ်ဘယ်လိုပြောမလဲ Adolescence လို့ခေါ်တဲ့ကျွန်တော်တို့အမျိုးသမီးငယ်လေးတွေမှာလည်းပဲကျွန်တော်တို့ဒီတန်းပညာဆုံးခန်းတိုင်အောင်မတင်ရတာပေါ့နော်။အဲ့ဓာတွေအပါဝင်ဒါကတော့အမျိုးသမီးငယ်လေးတွေပဲမဟုတ်ပါဘူး။ကျွန်တော်တို့ဒီပြိပခဖြစ်သွားတဲ့ဒေသတွေမှာနေထိုင်တဲ့ကလေးတွေ main ကလေးတွေပဲဖြစ်ဖြစ်ယောက်ျားလေးတွေပဲဖြစ်ဖြစ်အတန်းပညာပြီးဆုံးအောင်မတင်ကြရတာပြီးတော့ဒီဆယ်တန်းအောင်သွားတဲ့အခါမှာသူတို့မှဆက်ပြီးတော့တက်ကတူတွေပါတက်နိုင်ဖို့အတွက်ဟိုလုံးဝလမ်းစာမရှိတော့တာပေါ့နော်ကျမတို့အချင်းဒေသမှာဆိုရင်အခုသဖြင့်အခုဆိုရင်ဆယ်တန်းအောင်ထားပြီးတော့မှတက်ကတူကိုဆက်မသွားနိုင်တဲ့ကလေးတွေ3နှစ်ကျော်4နှစ်စာပုံနေဖြစ်တယ်ပေါ့အဲ့တော့အဓိကကတော့စစ်မှတ်တဲ့ပြိပခတွေဟာကျမတို့တိုင်းရင်းသားလူမျိုးစုတွေပေါ့မှာဘယ်လိုကြီးမားတဲ့တရားမှုတွေဖြစ်နေတာလဲဆိုရင်ကျမတို့ဟာစစ်ပွဲတွေမှာလည်းပဲပြစ်ကြခတ်ကြတိုက်ကြခိုက်ကြတဲ့အတွက်ကြောင့်လက်နဲ့ကြောင့်တေးပါတယ်လက်နဲ့ကြောင့်တေးကြေခဲ့ရတဲ့သူတွေလည်းအများကြီးပါပဲအဲ့တော့ဒီစစ်ပွဲတွေမှာမပါဝင်တော့လေဟိုကိုယ့်ဘာသာကိုနေတဲ့အရတားတွေမှာလည်းပဲမတရားသဖြင့်ဖမ်းဆီးနှိပ်စက်ခံရတာတွေတပ်ဖြတ်ခံရတာတွေကြုံတွေ့ရသလိုကျမတို့ရဲ့အနာဂတ် generation ဖြစ်တဲ့ကလေးတွေဟာလည်းစစ်မှတ်ပြိပခရဲ့စိုးကျိုးအမွေအဖြစ်နဲ့သူတို့ရဲ့ပညာတင် जा နိုင်တဲ့အခွင့်အလမ်းတွေဆုံးရှုံးတာတွေအလောက်ကိုင်းအခွင့်အလမ်းမရှိတာတွေနဲ့ပေါ့နော်ကျမတို့ဟာ generation တစ်ခုလုံးကိုတတ်ပစ်ချင်းခံနေရတယ်လို့ကျမကမြင်တယ်ဆိုတော့အဲ့ဒါတွေကိုဟိုရပ်တန့်နိုင်ဖို့အတွက်စ조사တော့ရပ်တည်ပြီးတော့မှလှုပ်ရှားတော့ကျမတို့မှာအပြစ်ရှိတယ်ကျမတို့ကိုဟိုအပြစ်ပေးခြင်းနဲ့တရားစွဲခြင်းနဲ့အရေးယူခြင်းနဲ့ဆိုတာကိုဟိုတကယ်တော့တော်တော်လေးကိုဟိုဘလို့ပြောရမလဲကြီးမားတဲ့စိန်ခေါ်မှုပါပဲလို့အဲ့တော့ကျမတို့ရဲ့လူမျိုးကျမတို့ရဲ့ကလေးတွေကျမတို့ရဲ့မျိုးသမီးတွေသူတို့ရဲ့ဘဝရည်တည်ချက်အတွက်ကျမတို့ဟာအခွင့်အရေးရစေချင်တယ်လူအခွင့်အရေးချိုးဖောက်မှုတွေကိုရပ်တန့်စေချင်တယ်စစ်ပြီးဆုံးပြီးတော့မှငြင်းငြင်းချမ်းချမ်းနဲ့သူတို့ရဲ့ဘဝရည်တည်ခွင့်ကိုပုံမှန်အတိုင်းရရှိစေချင်တယ်အဲ့ဒါတွေအတွက်ရည်တည်စူးစမ်းရင်းနဲ့ပဲကျမတို့ဟိုဒီကနေ့အထိပေါ့နော်ဟိုဒီလိုဟိုဖြစ်လာတယ်လို့အဲ့လိုပဲကျွန်မကတော့ပြောပြရစီရှင်ဟုတ
် VOA ဝိုင်းတော်သူမတ်ရင်ဂျင်းနိုင်စီစဉ်တင်ဆက်တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2015ခုနှစ်ဧပြီလ26ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ည10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းဒိုမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒုတိယပိုင်းမှာဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့ပြည်တွင်းသတင်း3သက်ချက်မြမပြည်မပေးစာများအစီအစဉ်နဲ့အတူ
ဝင်းဖီသွားနေကြလက်ဖေးဆိုင်မှာလူတွေသိတ်ကြနေလို့ဝင်းဖေလေ၄ရောက်ထိုင်စပွဲမှာတခြားဒဇင်းတယောက်နဲ့အတူ
ဆရာကြီးဝင်းဖေရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတင်ဆက်ပေးမှာကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ဖြစ်ပါတယ်အစိုးရပုံရိပ်ကောင်းမှုလော်ဘီအဖွဲ့ကိုငှားတင်သလားဆိုတဲ့ခေါင်းဆောင်နဲ့ဆွေးနွေးထားတာကိုမဲ့ရင်ချင်းနိုင်တဲ့အတူတင်ပြပေးထားတာနားဆင်ကြည့်ပါရှင်
ကျေးဇူးတင်ကာလာဒီဆက်ပေါ်လာတဲ့သတင်းတွေထဲမှာဒီမှာအစိုးရဟာသူတို့လုပ်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရနဲ့တစ်ပြည်ပိုင်းကအကောင်းမြင်လာအောင်ဆောင်ရွက်ပေးဖို့အမေရိကန်ချင်းဆိုင်ဒူဒက်တာအုပ်စုကို1,000,000,000ချစ်ပင်လေးလောင်းနဲ့နှားရလိုက်တဲ့ဆိုတဲ့သတင်းဟာစိတ်ဝင်စားဖို့ကောင်းပါတယ်။အဲဒီသတင်းနဲ့ပတ်သက်ပြီးဒီမှာအစိုးရအနေနဲ့အခုလိုလော်ဘီအဖွဲ့တစ်ဖွဲ့နှားရဖို့စစ်တော်တယ်မစစ်တော်ဘူး။အစိုးရပုံရိပ်ကောင်းအောင်လုပ်ဖို့ပြည်သူ့ဘဏ္ဍာငွေပုံတင်တယ်မပုံတင်ဘူးအငြင်းပွားမှုတွေညီညာမှုတွေတက်တက်ဖြစ်ပေါ်နေပြီးအခုနောက်ဆုံးအတိုက်ခံမျိုးသားဒီမိုကရေစီဖွဲ့စည်းပုဂ္ဂိုလ်ကဒေါက်တာစုကြည်စီကဒီလိုလော်ဘီဖွဲ့မျိုးကိုမျိုးစုံကြီးကြခံမနာပြစ်မှုဆိုရဲမှတ်ချက်ထွက်ပေါ်လာတာကြားကြရပါတယ်ဒီကိစ္စဝေဖန်ဆွေးနွေးပုံစံကြည့်အောင်ပ
ါဒီပိုဒက်စတာဂရုပဟာနေနေရရအုပ်စုတော့မဟုတ်ပါဘူးကုမ္ပဏီကိုတည်ထောင်သူညီကိုနှစ်ယောက်ထက်ကဂျွန်ပိုဒက်စတာဟာအရင်ဒီမိုကရက်သမ္မတဘီလ်ကလင်တန်လက်ထက်ကအင်ဖြူရောရုံးဖွဲ့အကြီးအကဲတာဝန်ထမ်းဆောင်ခဲ့တဲ့အပြင်လက်ရှိသမ္မတဥဘားမားရဲ့အကြီးတန်းအကြံပေးအရာရှိတယောက်လည်းဖြစ်ပါတယ်။ဒါဒီမကလာမယ့်2016ခုနှစ်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ့်ဒီမိုကရက်သမ္မတလောင်းဟယ်လရီကလင်တန်ရဲ့မဲဆွယ်စည်းရုံးရေးဥက္ကဋ္ဌလည်းဖြစ်နေပါတယ်။ကုမ္ပဏီကနေအကျိုးဆောင်ပေးရမယ့်ကိစ္စတွေထဲမှာအမေရိကန်အစိုးရအပါအဝင်အမေရိကန်အဖွဲ့အစည်းပေါင်းစုံနဲ့မြန်မာအစိုးရဆက်သွယ်ရေးဆက်ဆံရေးခိုင်မာအောင်လုပ်ပေးဖို့မဟာဗျူဟာမြောက်အကြံဉာဏ်တွေပေးဖို့အမေရိကန်လွှတ်တော်တာဝန်ရှိသူတွေမီဒီယာနဲ့ policy ချမှတ်ရမှာအရေးပါတဲ့သူတွေနဲ့မြန်မာအစိုးရဆက်ဆံရေးအတွက်ဦးစားပေးအစီအစဉ်တွေရွေးချယ်ပေးဖို့အကူအညီပေးဖို့ဆိုပြီးပါဝင်ပါတယ်မြန်မာအစိုးရအနေနဲ့အခုလိုဒေါ်လာ၈သိန်းကျော်အကုန်ကျခံပြီး lobby အဖွဲ့တစ်ဖွဲ့ငှားရမ်းအသုံးပြုတယ်ဆိုတဲ့ကိစ္စတည်ရင်းမှာတရားဝင်သတင်းထုတ်ပြန်တာမျိုးမဟုတ်ပါဘူးအမေရိကန်တရားရေးဌာနကိုပိုဒက်စတာအုပ်စုကတင်ပြခဲ့တဲ့အမှုတွဲတွေထဲမှာသူတို့အဖွဲ့ကိုမြန်မာအစိုးရကတစ်နှစ်ဒေါ်လာ8,400နဲ့ငှားရမ်းထားတယ်ဆိုတဲ့အချက်အလက်မီဒီယာတွေကသိရှိပြီးအမေရိကန်မီဒီယာတွေကဖော်ပြကြပြီးနောက်မှာမြန်မာနိုင်ငံသားတွေတီးခွင်ရတာပါဒါနဲ့ပတ်သက်လို့သမ္မတဦးသိန်းစိန်ရဲ့နိုင်ငံရေးအကြံပေးအဖွဲ့ဝင်ဒေါက်တာနေစင်လက်ကဒါဟာအစိုးရတည်းရဲ့အနေနဲ့လုတ်တဲ့လုတ်ထိုက်တဲ့အလုပ်နိုင်ငံတကာမှလည်းဒီလိုလော်ဘီအဖွဲ့ငှားရမ်းလှုပ်ဆောင်နေတာပဲလို့သတင်းမီဒီယာတွေကဖြေကြားခဲ့ပါတယ်
။အခြားသောနိုင်ငံရေးသမားတွေနဲ့သတင်းမီဒီယာသမားတွေကတော့အဲ့လိုမမြင်ကြပါဘူး။သူတို့ကအချက်နဲ့ချက်ထောက်ပြခဲ့ပါတယ်။ပထမအချက်ကတော့အမေရိကန်အစိုးရစွတ်တော်နဲ့အမေရိကန်သတင်းမီဒီယာတွေအကောင်းမြင်အောင်ဆိုရင်သမ္မတဦးသိန်းစိန်ကအနေနဲ့ကောင်းတာတွေလုပ်ပြမှုပဲလို့ဆိုကြပါတယ်။ဒုတိယအချက်ကတော့ပြည်သူ့ဘဏ္ဍာငွေနဲ့လော်ဘီအဖွဲ့ငှားတာပါ။ဆိုရဖွဲ့ခုနေလေအဲ့လိုကျူပါနာမီအတွင်းပြောမယ်ဆိုရင်အစိုးရအတွက်လားတိုင်းပြည်အတွက်လားစာချုပ်ထဲမှာဘယ်ချက်တွေကိုချက်ချုပ်ခဲ့တယ်လဲဆန်းစစ်တင်တယ်လို့ဆိုကြပါတယ်ဥပမာအဖြစ်ဒီမှာအမေရိကန်ဆက်ဆံမှုကောင်းမွန်လာစေရေးအမေရိကန်ရင်းနှီးမြှုပ်နှံမှုဒီမှာနိုင်ငံထဲမှာမြင့်တက်လာစေရေးဒီမှာနိုင်ငံကိုအမေရိကန်ကအကူအညီပေးမြင့်ပေးရေးအတွက်ကိုကောင်းတယ်ဆိုပြီးမှတ်ချက်ပြုကြပါတယ်ဒါပေမဲ့လက်ရှိအာဏာရနေတဲ့သမ္မတဦးသိန်းစိန်ဦးဆောင်တဲ့ကျေးဇူးအစိုးရဖွဲ့ရဲ့မီဒီယာဆောင်ပါတယ်ဆိုပြီးသင်မြောင်နိုင်ရတယ်ဆိုတာမျိုးကတော့ပါတီတစ်ခုကြေကျွားတယ်လို့မလို့ပြင်မှုတွေနေပြန်ကြတာဖြစ်ပါတယ်ဒီလိုလားသူဖြစ်တဲ့မျိုးအရင်ဆက်ရမယ်ကျင်ခက်ကဖြစ်ခဲ့ဘူးတဲ့တာရကတစ်ခုလည်းဖြစ်ခဲ့ပြီးပါတယ်အားလုံးပတ်မိကြပါလိမ့်မယ်အထောက်အကူနဲ့မိသားကဒီလိုမျိုးပန်းရှင်ဦးဆောင်တဲ့ဖြစ်စေရ နိုင်ငံအနှံ့လေလစီဝေးဖျက်ရကနေရန်ကုန်ပြလာတဲ့ဒေါ်စန်းစုကြည်နဲ့ NLD ပါတီဝင်တွေ NLD ထောက်ခံသူတွေကိုဒီပေးရနာကကြီးရွာမှာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်ဒီလိုအကြမ်းဖက်တိုက်ခိုက်တာမျိုးမလုပ်ဖို့ကြိုးစားနေတဲ့သူကြောဆိုတာကိုလက်မခံနဲ့ဒီလိုမျိုးပန်းချီကသူ့ကိုဒီစိုးရင်ကိုဥဆောင်ကောင်းတဲ့ပေါ်ခိုင်းခဲ့ကြောင်းထောင်နိုင်ရေးကြီးခဲ့တဲ့ဝန်ကြီးချုပ်ဟောင်းဦးခင်မျိုးကသူ့ရဲ့ကြုံတွေ့ခဲ့ရကျွန်တော်ဘဝအခြေအနေဆိုရဲပူရန်ရေးဖွဲ့ပတ်တိစာအုပ်မှာအတိအကျပေါ်ပြထားပါတယ
်အဲ့ဒီနှစ်မှာကျင်းပတဲ့အင်ဒိုနီးရှားဘာလီအာဆီယံထိပ်သီးအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံတပည့်ရင်းမှအစိုးရဦးဆောင်ပြီးအကြမ်းဖက်မှုကျူးလွန်ခဲ့တာကိုဆွေးနွေးဖို့အစီအစဉ်တဲမှာထည့်သွင်းခဲ့ပါတယ်အဲ့လိုဝေဖန်ဆွေးနွေးခံရမှုကိစ္စကိုရှောင်ရှားနိုင်ဖို့အတွက်ဗိုလ်ချုပ်ကြီးဟောင်းခင်ညွန်းကထိုင်းဝန်ကြီးချုပ်တက်ဆင်ရှင်နဝတ်ကိုအာဆီယံခေါင်းဆောင်နေကြာလော်ဘီလုပ်ပေးဖို့ပန်ကြားခဲ့ရပါတယ်။တက်ဆင်ရဲ့ပန်ကြားမှုနဲ့ပဲအစည်းအဝေးမစခင်ညမှာအာဆီယံထိပ်သီးခေါင်းဆောင်တွေကိုဝန်ကြီးချုပ်ဗိုလ်ချုပ်ကြီးခင်ညွန်းကဓာတ်ပုံအယ်ဘန်ချုပ်လေးမျက်နှာပါအစည်းအခမ်းအစတစ်ခုပြုစုပြီးတပည့်ရေးကိစ္စဟာNLD ထောက်ခံသူတွေနဲ့ကန့်ကွက်သူတွေရဲ့ရိုက်ပွဲဖြစ်ခဲ့တဲ့အောင်လိန်လေပြောဆိုရှင်းပြခဲ့ပါတယ်။ Taxin ရဲ့ lobby လုပ်ပေးမှုဥခင်ညွန့်ရဲ့ဖာထေးတင်ပြမှုတွေကြောင့်အာဆီယံခေါင်းဆောင်တွေဟာအဲ့ဒီအစည်းအဝေးရဲ့အစီအစဉ်တင်းမှာထည့်သွင်းထားတဲ့မြမတပည့်ရင်းအကြမ်းဖက်မှုကိစ္စဝေဖန်ဆွေးနွေးဖို့အစီအစဉ်ကိုပယ်ဖျက်ပေးခဲ့တာတွေ့ရပါတယ်။လက်ရှိမြန်မာနိုင်ငံအခြေအနေကိုပြန်ပြီးကြည့်မယ်ဆိုရင်လေသမ္မတဦးသိန်းစိန်အပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုဆောင်ရွက်နေပါတယ်ဆိုတော့စစ်ဘုချုပ်ဟောင်းတွေနဲ့စစ်ဘုချုပ်တွေရဲ့လုပ်ရဟာနောက်ပြန်ဆုတ်တလို့ဖြစ်နေတယ်ဆိုပြီးပြည်ရင်းကရောနိုင်ငံတကာကပါဝေဖန်နေကြတဲ့အချိန်မှာဖွဲ့စည်းပုံပြင်ရေးအချိန်ဆွဲနေတာလက်နက်ကင်တိုင်းရင်းသားတွေနဲ့တိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ်ချုပ်နိုင်ရေးဆွေးနွေးနေပေမဲ့တကယ့်စစ်မှန်တဲ့ညီညာရေးလူလာကြောင်ဖော်ပြတဲ့လုပ်ရနဲ့တက်တည်မပြနိုင်တာတိုက်ပွဲကြီးတွေဆက်ဖြစ်နေတာပညာရေးဥပဒေပြင်ဆင်ပေးဖို့တောင်းဆိုတဲ့ចောင်းသားတွေကိုအယုတ်ဆိုးအချီးတန်တဲ့နီးနဲ့အကြမ်းဖက်ရိုက်နှက်ဖြိုခွင်းဖမ်းဆီးရုံးတင်စစ်ဆေးနေတာအလုသမားအရေးလယ်သမားအရေးဆန္ဒပြတောင်းဆိုနေသူတွေနဲ့တက်ကြွလှုပ်ရှားသူပေါင်းများစွာကိုဖမ်းဆီးထောင်ချနေတာစတာတွေဟာဆိုးရွားတဲ့ပုံရိပ်တွေပဲဖြစ်ပါတယ
်ဒီပုံရိပ်တွေကိုကြည့်ပြီးပဲအမေရိကန်ပါဝင်နိုင်ငံတကာပါဝင်ဟာဒီလိုကြောင်းဟောင်းတွေနောက်ကြောင်းပြန်နဲ့နေတော့မလားဆိုပြီးသုံးရည်ဒီကနေရတာဖြစ်ပါတယ်။ဒီအတွက်အစိုးရပါဝင်ပြည်ပြည်ပြောင်းလဲရေးကိုကောင်းတဲ့ပေါ်ရတဲ့ရှိဖို့ကြောင်းဟောင်းတွေရှိဖို့ကြောင်းတွေအနေနဲ့တိုင်းပြည်နဲ့ပြည်တွေအတွက်ကောင်းရကောင်းကျိုးလုပ်နိုင်ရင်ဒုံစားစုကြည်ရေးပန်းထောက်ပြသလိုပြည်သူ့ဘဏ္ဍာငွေဖုံးလော်ဘီခွင့်ငားပြီးအစိုးရဖက်ပေါ်ရေးကောင်းအောင်ကြိုးစားဖို့လိုအပ်ပါကြောင်းသုံးသပ်ပြပြလိုက်ရပါတယ်။
ဦးစည်သူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်မှာရှင်အခုဆက်ပြီးတော့မြမပြည်မပေးစာများအစီအစဉ်ကိုနားဆင်ရပါမယ်မအေးတနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်ဖီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြမပြမပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။ဌာနမှုနဲ့တကွဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာရွှင်လန်းကြပါစေလို့ဆုတောင်းမြစ်တာပို့တော်ရင်နဲ့နှုတ်ခွန်းဆက်ကာရောဝပြုလိုက်ပါတယ်ဆိုပြီးအစားချီလာတဲ့ဖဖွားကဖီယိုရဲ့ထာဝရပရိသတ်တူပါတဲ့။အဖေါ်ကမန္တလေးတိုင်းတပိတ်ချင်းမြို့နယ်တကောင်းမြို့အမှတ်62ရပ်ကွက်မှာနေထိုင်ပြီးတော့အသက်88နှစ်ရှိပါပြီဆိုပြီးတော့တကောင်းမြို့ကဖဖွားဒေါခင်ကြီးစာရေးလာပါတယ
်အဖေါ်က VOA က6ခါထုတ်လွှင့်ပေးချိန်မှာ5ချိန်အထိနားထောင်အားပေးနေသူပါနေခင်း12နာရီမှာတော့လိုင်းဖမ်းမရလို့နားမထောင်ရဘူးလေလိုင်းမှာကြားနေရတဲ့သတင်းတွေကတော့စိတ်မကောင်းစရာတွေများတယ်နော်အထူးသဖြင့်တောင်သူတွေမြေယာအသိမ်းခံရတဲ့ကိစ္စကအရန်ဝမ်းနည်းစရာကောင်းပါတယ်မီယိုဖလာလောက်ကင်ရှားနေရသူတွေမှာမီးယာပြောက်တရားဆွဲခံရဒုက္ခရောက်နေကြရတယ်နော်တောင်သူတွေရဲ့ဘဝကပြေးစရာမီးမရှိပေးစရာငွေမရှိတဲ့ဘဝနဲ့ကြုံတွေ့နေရတယ်ငွေရှိသူတွေမှာတော့ယင်းနှီးမြုံနှံဘာညာအကုန်လုံးဆောင်နိုင်ကြပေမဲ့လယ်သမားအလုသမားတွေရဲ့ဘဝဒုက္ခနဲ့ရင်ဆိုင်ကြရတယ်အဖွားနဲ့တော့ဘာမှမဆိုင်ပေမဲ့ပြည်သူတွေကပြည်သူတယောက်မှရေးလိုက်ရခြင်းမှာ လေလိုင်းတဲ့ကကြားနေရသမျှတွေမှာတော့အများကြီးပဲဒါပေမဲ့ဝိုင်းတော်သားတွေစာဖတ်ရတာပြင်းနေမှာစိုးလို့ပါ VOA ဝိုင်းတော်သားတွေကအများကြီးပဲအဖွားရေးမှတ်ထားသမျှစာမျက်နှာတရွက်ကျော်တယ်အခုပေါ်လာပြန်ပြီကိုငင်းချန်းဆိုတဲ့နာမည်ပေါ်လာပြန်တော့လေဝိုင်းတော်သားတွေအားလုံးထာဝရငင်းချန်းကြပါစေလို့ဆုတောင်းပါတယ်မဟိတန္နာကျော်ရဲ့ VOA ကိုလည်းစာရေးကြပါအောင်နော်ဆိုတဲ့အတန်လေးကြားရတိုင်းအဖွားကစာရေးချင်နေတာအခုမှပဲရေးလိုက်နိုင်တော့ရင်ထဲမှာတော့အမြဲပဲရေးနေသူပါအဖွားလက်ကတုံးနေတော့ရေးရတာအားမရဖြစ်နေလို့ပါအဖွားကကြပြန်းမဆန်းကာယမညီတဲ့စာမှုလည်းရေးလဲတီးခံဖတ်ပါလို့နော်ရေဒီယိုနားထောင်ရတာဘဟုသုတလည်းရတယ်အဖွားရဲ့အဖော်ဆိုလည်းမမှားဘူးပေါ့နော်အဖွားတက်က88နှစ်ရှိပါပြီဒါပေမဲ့ငယ်ငယ်ကလေးကစာဖတ်စာပေအဖွားကစာဝါဒနာပါတယ်လေဒါနဲ့မညိုညိုလွင်တယောက်ဌာနပြောင်းသွားတာလားအလုတ်ကအနားယူသွားပြီလားအဖွားကိုပြန်ချပေးပါအောင်နော်ဝိုင်းတော်သားအားလုံးကျမ်းမှရှင်လန်းကြပါစေ
ဒီအဖွားကသခင်နဲ့တောင်းလာတာပါရှင်ဒီတစ်ခေါက်တော့အစားကိုပဲဖော်ပြပေးလိုက်ပြီးတော့နောက်ထပ်သတင်းပတ်တွေကြတော့မှပဲအဖွားတောင်းထားတဲ့သခင်လေးဖော်ပြပေးပါမယ်နော်ဖီယူကိုစာရင်းနေကြတော့ရှင်တကုံမျိုးသစ်ကတော့ရှင်ဦးလာထုံစာကိုလည်းဖော်ပြပေးကြပါတယ်သူကမြမပြည်ကပေးစာများအစီအစဉ်ကိုနားထောင်ပြီးတော့အိမ်မှာတီးတောင်းလာပြီးပေးဖို့ကြတာသဘောကျလို့ပါဆိုပြီးတော့ရေးလာပါတယ
်ဒီမနေ့တော့ရှင်ပေးစာနဲ့အတူတော့ရှင်နဲ့တောင်းဆိုကြတဲ့တီးတောင်းလာတွေကိုနားထောင်ရတော့နေဒေတာတွေနဲ့ကြီးလက်ကပြည်သူအတွက်ပွက်လောညံနေတဲ့ FM Radio နဲ့မတူပဲ Whole Way American နိုင်ငံကြီးကနေတော့ရှင်နဲ့အတွက်သတင်းသူသတင်းဦးနဲ့တုဒ္ဒဆောင်လင်းလွှင့်ပေးနေတဲ့ VOA လေလိုင်းပေါ်ကနေကိုချစ်တဲ့မိတ်ဆွေတငယ်ချင်းနာမည်လေးတွေနဲ့ဖြစ်နိုင်သမျှတောင်းဆိုကြတဲ့သချင်းလေးတွေနားထောင်ရကြတာတိတ်ကိုအရသာရှိမှာပဲလို့တွေးမိသလိုကေတုမတီကကျမ်းမာနေတော့လူပြိုကြီးကိုမျိုးတန်သတင်းလေးပါတီးလဲရတော့ကြည်နူးကျင်တဲ့ချင်းဖြစ်ရလို့စာရေးလိုက်ပါတယ်ကွယ်လွန်သွားတာဆိုလို့နဲ့အစိုးရလွှမ်းမိုးသချင်းတွေအားလုံးလောက်ကြိုက်သူမျိုးအခုဟိုကိုကြီးရဲ့မက်ခင်နှင်းစီသချင်းကိုနားထောင်ရတော့ကျွန်တော်တိထားတဲ့ဟိုကိုကြီးတန်းဖေလေးအတန်ပေါ်တာဆွဲခံပြီးဟိုညီမလေးနေအကျေကျုပ်ခံနေရတဲ့ကာလတစ်လျှောက်တန်းဖေလေးပြန်ဆူခိုင်းခံရတဲ့မက်ခင်နှင်းစီတချင်းနဲ့တချင်းအစုံမှာနှင်းစီပန်းလေးကိုချပြီးနှင်းချလိုက်တဲ့ဗီဒီယိုနေ့တိုင်းလိုလို TV မှာပြတာအမှတ်ရမိပါတယ်။ပြီးတော့ VOA ပတ်စင်ကဏ္ဍမှာဆရာစီသူအောင်မြင့်ကအားလုံးတည်ပြီးဖြစ်ကြတဲ့အတိုင်းပို့ချုံမှုကြီးတန်းရွှေကောင်းဆောင်နဲ့အရင်စစ်အာဏာရှင်တွေဟာဒေါန်ဆန်းစုကြည်ကိုရန်သူလိုသဘောထားပြီးအမျိုးမျိုးဖိနှိပ်ချုပ်ချယ်ခဲ့ပါတယ်အချိန်များစွာနေကြေကျုပ်ချထားပြီးလွတ်မြောက်နေချိန်တွေမှာလည်းကန့်သက်ဖိနှိပ်မှုအမျိုးမျိုးလုပ်ခဲ့ပါတယ်။နောက်ဆုံးဂုံဂုံ2003ခုနှစ်မေလတုန်းကဆိုရင်ဒီပဲရင်မှာလှုပ်ကြံတက်ဖြတ်ဖို့ဒီစူးစမ်းခဲ့ပါသေးတယ်ဆိုတဲ့သတင်းသုံးသပ်ချက်ကြိုက်လွန်းလို့တမိုင်းအချက်လက်တွေမှတ်တမ်းတင်ပေးတဲ့ VOA ကိုအထူးကျေးဇူးတင်ပါကြောင်းလည်းပြောပြစေခင်ဗျာ
VOA ရဲ့ပင်တိုင်းသောရရှင်ဦးလာထွန်းရဲ့စာကိုဖော်ပြပေးခဲ့တာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုမပြောပြခင်မှာတော့အခုကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းတေးလေးတစ်ပုဒ်နဲ့ဖြောရေးပေးချင်ပါတယ်ဒီတစ်ပတ်တော့Rihanna နဲ့ Kanye West, Paul McCartney တို့တည်ဆူထားကြတဲ့ 45 seconds ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော် I think I've had enough I might get a little drunk I say what's on my mind I might do a little time Cause all of my kindness Taken for weakness Now I'm 4-5 seconds from wildin' And we got 3 more days till Friday I'm just trying to make it back home by Monday morning I swear I wish somebody would tell me Ooh, that's all I want Woke up an optimist Sun was shining, I'm positive. We can run away. Then I heard you was talking trash. I thought a mystery. Hold me back, I'm about to spaz. Yeah, I'm about 4 or 5 seconds from wildin'. And we got 3 more days till Friday. I'm trying to make it back home by Monday morning. I swear I wish somebody would drive. You called about 1,000 times, wondering where.
if I go to jail tonight. Promise you'll pay my bail. See, they wanna buy my pride, but that just ain't up for sale. See, all of my kindness.
Rihanna, Kanye West, and Paul McCartney, you know, who do you have to do 4-5 seconds with the Tinligo Nas and Gajayaraba? But also, Nita Dilasang, people are in your mother's Tinligo Net, now by my separate Pubby Bidawu Shibari, a Kuro Dorashini, Yimpunzarigo, Pubya Bizamarise. A cool year is a guy dying to Daji, Moya Muma, and Domita, Shout Hayara, we go on Jija, Miano Nova, Supreme, Yimpunare, Dorashini, Sago, Pubya Bizamari.
Mumyamu Lessit are Pambu Tanama, Indomita, Shout Hajin, Wigon Jija, Yam Yavare. Shall I wear an aya, Mabonijiga at the town, Lancy Kara, Donoma, Sayaka at the town, Munich, Lessi Engineer, Lemma Tuga, Naro, Banaye, Pidunaga, go down to town, Janivare. Dima Miziariga, Munich, Lessi Engineer, Lemma Tuga, Naro, Pierre, Bajamale. Lassarane to the way, Lutimare. Sakaina did that if Lessit are Pambu Tanama. Mita Shoka Chadin we go down to Piotara so we may Degeran Piera Poma Yipiatare no Dariva. Didaganiga Lello Lesari Miavare. The Choso Erari Piamla may be Indian Yuashaware. Ancientiga Yoma Katarari Gujibi the Lot Tuyara Mobula Lutinarali. Sagandan Didaji Moyamu Lessit are Pambuitana Nine. Pidurigo Nenya Tautamum Shive Telujiga Didi Jine Mekwe Puniram Komau. Pidurigo Nenyawa Tautava.
ติชาซีซิบิบักเนี่ยไอ้น้องมิดาชอกทาวุเซเรจีลอนอาจีลอนมาตั่นหน่ายมาอูสุบิรอมงยวาดาตอราศินเตียวปาสุบิรอตอราศินซายีลาราบาดีตองจีอ่ะตอราศินเยยินพ้นซาโกเปาะปะเปิมาเลยศีดีตอราศินนี่ก็รอตองจีမြို့มาอะญาปิดูเซซินเยเนี่ยได้อาจารย์โอตัดเตဖြင့်เนี่ยฎับปုံนี่บาตินเปไล่ပါတယ်สุบิรอซายีลาราบาจรเราเนี่ยตองจีမြို့มาอะญาปิดูฤซิซินเยเนี่ยได้อาจารย์ตะคุชื่อပါတယ်အဲ့ဒါကတော့나ยีปုတ်ပြီးရဲ့လူတိုင်းသိပါတယ် အရင်ကတောတောင်တွေကြားထဲမှာတင်းကျပ်ရွှေ့လာကိုဘယ်သူမှအပြစ်မပြောခဲ့ပါဘူးအခုတော့အမှိုက်ပုံရဲ့အောက်တက်ထဲမှာကျွန်တော်တို့ရဲ့နာမည်ကြီးမုံတဝကူကြီးရှိပါတယ်စီပင်ကလူကြီးတွေဟာဘာရွယ်ချက်နဲ့ဒီနေရာကိုအမှိုက်ပုံလုတ်တယ်ဆိုတာမသိပါဘူးမြို့ပြင်ကတင်းကျပ်ကိုတွားရင်လဲနာရေးပို့ရတဲ့သူတွေအမှိုက်ပုံကြားထဲကဖြတ်သွားရလို့ရင်ကောင်မဲတွေတကိုယ်လုံးကိုဝိုင်းအောင်ခံရတာတွေကာသမားတွေ
ာတော်ရရှင်ကသူတို့မျိုးမှာတင်းချိုင်းကုန်းတင်နေရကမလျော်ကံမအောင်ဆိုပြီးစာရေးလာတာပါ။တော်ရရှင်တွေအတွက်မေတ္တာတေးလက်ဆောင်တခြင်းတပုန်နဲ့မကြခင်မှာပဲဖြော်ပြပေးပါမယ်နော်။ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမေတ္တာတေးလက်ဆောင်ခဏမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ခုဆက်ပြီးတော့မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်ရှင်။မြန်မာနိုင်ငံမှာရှိတဲ့သောရရှင်တွေအတွက်ကတော့မြန်မာသချင်းတွေကစမ်းမှာမဟုတ်ပေမဲ့လည်းကျမတို့ VOA ကိုကမ္ဘာအနှံ့ပြားမှာရောက်နေတဲ့တခြားမြန်မာသောရရှင်တွေလည်းနားဆင်အားပေးတာမလို့မြန်မာသချင်းလေးတစ်ပုဒ်လည်းအမြဲတမ်းထည့်သွင်းပြီးတော့ထုတ်လွှင့်ပေးဖို့အချိန်ချန်ထားရတာပါနော်။ဒီတစ်ပတ်တော့စာတူတူလေးနဲ့တေးတောင်းလာတဲ့သောရရှင်တွေလည်းသချင်းလက်ဆောင်ပေးနဲ့ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့သချင်းတစ်ပုဒ်ရှိပါတယ်။ကိုဝင်းနိုင်မြင့်ဆိုတဲ့သောရရှင်ကကျွန်တော်ကိုလက်ဆောင်ဖြစ်တဲ့သချင်းတစ်ပုဒ်ပေးပါဆိုပြီးတောင်းဆိုလာတာပါ။ကျမဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့သချင်းလေးကတော့အစောရောနီနီခင်စော်ကမိဆန်နီနဲ့အတူတွဲဖက်ပြီးတော့တည်ဆူထားတဲ့ဂျေးဂျွန်ဆိုတဲ့သချင်းလေးဖြစ်ပါတယ်ရှင်။ဒီသချင်းလေးနားထောင်ကောင်းလို့တော်ရရှင်တွေကိုလည်းတေးလက်ဆောင်ပေးဖို့တတိယလိုက်တာပါ။ဒေးတောင်းလာတဲ့ကိုဝင်းနိုင်မြင့်ကတေးချစ် VOA တော်ရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော
်။ဘလောက်ခံစားရမေသိရတဲ့နေလလပြောထွက်တဲ့စိတ်ကောင်းသွားပြီတဲ့ညမောင်းတစားလောက်တာငါစိတ်ထဲတော့ညဉ့်ညင်းချင်းရှိပါ Holding God love
sapi na bwaji twa bi nyen nyet ke de mi long nyai lo chwan bi tu tam ka yo bam che a wa myo ga ne phyet si ma phit ka bo lo 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 la ne sait jai ngai ji paw ko cha ne chao ne shan kin tin kan ta yin la yin mo paw mya lo ka za chao ra face up nga taim phit ke le ba do ma nin ga u chin da khu blo jo sa phle kwe ti cha nga face up chin be me le nau ta nga face up ba shi te le ti cha nga shong be chin be me le Now that that shows I'm still a good guy. I'm yellow nya nya touch what I am when they move ya ne ngali na patwa ka ya de chit tu pien pien shu za kwe me bo cha ya ka ya de ple tu mye ye u nya twa ne le ngem kwa chem twa ne min pyo me so a long sukha be
ခင်စောနဲ့မိစန်ဒီတွဲဖက်ပြီးတော့တည်ဆူထားတဲ့ဂျေးဂျွန်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့တည်သခြင်းတောင်းလာတွေကိုတင်းင်းရီနေညပိုင်းနဲ့တင်းင်းလာနေမန္တလေးအခြေအနေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်ရှင်။ video ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မရေးသနာကျော်အစီအစဉ်တင်ဆက်တဲ့မြမပီမပေးစာများအစီအစဉ်ဖြစ်ပါတယ်ရှင်။အခုသတင်းပတ်အတွက်တက်ကြီးစကားအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။ဆရာဦးဝင်းဖေကဝေဖန်ရေးနဲ့အတွေ့အမြင်အကြောင်းကိုပြောပြထားတာနားဆင်ကြည့်ပါရှင်။
တော်တာရှင်များခင်ဗျာတလောစီကဝင်းဖေသွားနေကြလဖေးဆိုင်မှာလူတွေသိကြနေလို့ဝင်းဖေလည်း၄ယောက်ထိုင်စပွဲမှာတခြားဒဇင်းတယောက်နဲ့အတူထိုင်ရပါတယ်ခဏနေတော့ဝင်းဖေတို့စပွဲကိုနောက်တယောက်ထပ်ရောက်လာပြီးတော့မျက်နှချင်းဆိုင်မှာထိုင်နေသူစီမှာခဏထိုင်နိုင်ပါသလားလို့ခွင်တောင်းပါတယ်ဝင်းဖေရဲ့စပွဲကလူကလေထိုင်မှာထိုင်မှာလို့ပြောရင်သူမေ့နေတဲ့မိတ်ဆွေတယောက်မှတ်ပြီးတော့ဘာစားပြီးပြီလေတခုခုစားပါလားလို့ဖိတ်ခေါ်ပါတယ်ဒီတော့ခွင့်တောင်းပြီးလားထိုင်တဲ့လူကသူ့နာမည်ကိုအေးလို့ခေါ်ပါတယ်တဲ့ဒီတော့တယောက်ကလည်းသူ့နာမည်မြင့်သိန်းလို့ပြန်ပြောပါတယ်ကိုအေးကကိုမြင့်သိန်းကိုကျေးဇူးတင်စကားပြောခြင်းလို့ပါတဲ့ဝင်းဖေလည်းစားရင်တောက်ရင်သူတို့နှစ်ယောက်ရဲ့ဆက်ဆံရေးကိုစိတ်ဝင်စားနေမိပါတယ်ကိုအေးကသူဟာကိုမြင့်သိန်းဒီလက်ဖဲ့ဆိုင်မှာလာလာပြီးစားတာတောက်တာကိုမလမ်းမကန်းကနေပြီးတော့မကြာခဏတွေ့ဘူးမြင်ဘူးနေတဲ့အကြောင်းနန်းကြီးမုံဒီတို့ခောက်ဆွဲနန်းပြားကြီးတို့မှာစားရင်းနဲ့အတူတွဲပေးတဲ့ကြက်ပြုတ်ကြီးဟင်းညိုတဲ့ကိုတံမြာသီးညှင့်ညစ်ထဲ့ပြီးတော့တောက်တာကိုတွေ့တွေ့နေရတဲ့အကြောင်းသူ့အနေနဲ့ကတော့ကြက်ပြုတ်ကြီးဟင်းညိုဟာသူ့ဟာသူအလွန်ကောင်းနေပြီဖြစ်တဲ့အတွက်သံမြာသီးညှစ်ထဲလိုက်တာဟာကြက်ပြုတ်ရေရဲ့အရသာကိုအကြီးအကျယ်ဖြည့်ဆည်းပစ်လိုက်တာပဲလို့တွေးပြီးစိတ်အနှောက်ရှက်ဖြစ်ဖြစ်နေခဲ့တဲ့အကြောင်းဒါပေမဲ့ကိုမြင့်သိန်းကိုကြည့်လိုက်တော့လေသံမြာရေညှစ်ထားတဲ့ကြက်ပြုတ်ရေကိုအရသာခံပြီးတော့မိမ့်မိမ့်ရှက်ရှက်တောက်တောက်နေတာကိုတွေ့ရတဲ့အကြောင်းအဲ့ဒါကြောင့်မနေ့တနေ့စီကတော့သူလဲကြက်ပြုတ်ရေတဲ့ကိုသံမြာရေညှစ်ထဲပြီးတောက်ကြည့်တဲ့အကြောင်းပထမတော့ဟင်းညိုမဟုတ်တော့ပဲချီရီကလေးတောက်ရတာလိုပါပဲဆိုပြီးဘာမှသိပ်မဆမ်းပါဘူးလို့ထင်တဲ့အကြောင်းဒါပေမဲ့သူစားနေတဲ့နန်းကြီးမုံဒီတဲ့ကစီချက်နဲ့ပဲမှုအကောင်းစားကြောင့်စိတ်နေတဲ့အရာသာမှာက 这边也清楚没有理由将你给到了这个嘛我住在一样的那没有也啊边上啊一批这里的我不要对的叫哎呀把呀不要你把的过面的啊来边来比较寂寞也要老年面的接触点这样的路吧我都边表把的你都过一个啊哎你路都没有的叫都你那个都在在你的这边也有但你的你这边撇西撇的出来啊对啊都过来来对嘛啊面的没有表过给啊的叫那种的设定都在都有啥都啊那么地位我边比较是谁记不得你压了的叫表演也娘连的哭不了的路面了没的叫那种这些古文有啥啊那么地位我来对边比较都在没的叫三年没对我了都在几年的在地位细了的叫大将接触电子杆拉表啊的把路阿巴的阿表的比如嘛这里的山都是比较快爸爸的家里面来亚拉古被比如接纳金融米的对而且过一处的路哈把他们没记接纳的给啥个里的苦对到接触地的来的那路有米吧的你若公民的那他们都会配一吧的接纳路啦没接纳路啦浪一一的那处的当你要是讲我文凭要国民政府机密吧的而一路批多了我国民政府来人民多不一样吧的讲到移民的一路吧别的这些啊讲到啊啊面积都啊对西门跟这个啊多几个乱穿你的对啊面积都是都开药啊龙啊来没在家路虽然呢为帮啊讲别不得的哎呀别的讲到因此嘛连你老多比你来呀的哎呀个礼物对米路一米的吧因此嘛连你老多你给呀的我哎你国民政府的路啊哎呀礼物标多吧的这里点标吧没讲嘛讲那家吧的讲没批吧
ဆရာဦးဝင်းဖေရဲ့တက်ကြီးစကားအစီအစဉ်မှာရှင်တင်းငွေနေနေညာချမ်းအတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကတလှည့်ပြောပြပေးပါအောင်ရှင
်နီပေါနိုင်ငံကတ္တမန္တုမြို့တော်မှာဒီကနေ့တင်းငွေနေနေမှာလည်းပြင်အား 6.8 ရှိတဲ့နောက်ဆက်တွဲငလျင်လှုပ်ခတ်ခဲ့ပါတယ်မနေ့ကလှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်တည်ဆုံးသူအရေအတွက်ဟာလဲဒီကနေ့မှာ2200ကျော်သွားပြီဖြစ်ပြီးအိုးအိမ်တွေနဲ့ခြေကံအဆောက်အဦနေပျက်စီးဆုံးရှုံးခဲ့ရပါတယ်။ငလျင်ဘေးဒဏ်ကနေကူညီကယ်ဆယ်ရေးအတွက်အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကလည်းအရေးပေါ်တုံ့ပြန်ကယ်ဆယ်ရေးအဖွဲ့တွေဆီလွတ်နေကြပါတယ်ရှင်။အယ်ခိုင်ဒါနဲ့ဆက်ဆက်တဲ့အဖွဲ့ဖြစ်တဲ့ Nusra တပ်ဦးနဲ့သူ့ရဲ့မဟာမိတ်တွေတင်ပတ်ထားတဲ့ဆီးရီးယားအနောက်မြောက်ပိုင်းကအဓိကကြားတဲ့GRL Sugar မြို့ကိုဒီကနေ့မှာဆီးရီးယားအစိုးရကလီချောင်းကနေတိုက်ခိုက်ခဲ့ပါတယ်ဒီမြို့ကိုတော့မနေ့စနေနေ့ကနူစရာတပ်ဦးနဲ့မဟာမိတ်တို့ကသိမ်းပိုက်ခဲ့တာဖြစ်ပါတယ်ရုရှားဟက်ကာတွေကပြီးခဲ့တဲ့နှစ်တုန်းကအမေရိကန်အင်ပီရိုစိုက်ဘာလုံခြုံရေးကိုချိုးဖောက်ဝင်ရောက်ပြီးအမေရိကန်သမ္မတဘရက်အိုဘားမားရဲ့လျှို့ဝှက်အဆင့်သတ်မှတ်မထားတဲ့အီးမေးလ်တချို့ကိုဖတ်ရှုခဲ့တယ်လို့အမေရိကန်သတင်းစာကြီးတစ်စောင်ဖြစ်တဲ့ New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်ဒါပေမဲ့ရုရှားဟက်ကာတွေဟာသမရအိုဘားမားရဲ့ BlackBerry ဖုန်းနဲ့အဆက်အသွယ်လုပ်တာကိုထိန်းချုပ်တဲ့လုံခြုံရေးစိုက်ဘာတွေကိုတော့ဖောက်ထွင်းနိုင်ခဲ့ဖို့မရဘူးလို့လည်းစနေနေ့ကဒီ New York Times ကဖော်ပြတဲ့သတင်းမှာရေးသားထားပါတယ်ရှင်
။တနင်္ဂနွေနေ့ညဘက်သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Brian Marcolis ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.